2015 နှစ်ထိချမှတ်နိုင်တဲ့အဂလီလိုက်စားမှုနဲ့နိုင်ငံတော်တိုင်းမင်းငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုစစ်ကောင်စီကတရားစွဲလိုက်ပါတယ်။ဒေါက်ဆန်းစုကြည်ဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ဒေါက်ခင်ကြီး Foundation နဲ့ပတ်သက်တဲ့မြေနေရာစာအုပ်တွေနဲ့ပတ်သက်လို့ဒီဒေါက်ဆန်းစုကြည်ကယာတုအာဏာကိုအလွဲသောင်းစွာလှုပ်ရှားအဂလီလိုက်စားမှုကော်မရှင်ကတွေးရှိခဲ့တယ်လို့ဒီနေ့ထုတ်သတင်းလာဒီမှာဖော်ပြခဲ့ပါတယ်။ ဒီ ကိစ္စတွေမှာနေပြီးတော့မြို့တော်ဝန်ဒေါက်တာမျိုးအောင်နေပြီးတော့ဒုတိယမြို့တော်ဝန်ဦးရဲမင်းဦးနေပြီးတော့စီပင်ကော်မတီဝင်ဦးမင်းသူတို့ကိုလည်းစီကံဖောက်ဖျက်ကျူးလွန်တယ်ဆိုပြီးတော့အဂလီလိုက်စားမှုတွေနဲ့တရားစွဲထားပါတယ်။ဒီကြောင့်အပြည့်စုံကိုရန်ကုန်ကလာတဲ့သတင်းပေါ်မှာခြေခံပြီးတော့မခင်ဖြူတွေပြောပြပေးပါဖြစ်ပါတယ်ခင်ဗျာ။
ငန်းတော်လှုပ်ဝက်ချက်ဥပဒေပေါက်ချမှုအပါအဝင်အမှုခုနှစ်မှုနဲ့တရားစွဲဆိုခံထားရတဲ့ဒေါန်ဆန်းစုကြည်ကိုအာဂရိလိုက်စားမှုနဲ့စစ်ကောင်စီကအမှုထက်တိုးပြီးတရားစွဲလိုက်တာပါ။ဒေါန်ဆန်းစုကြည်ကိုပုံမှန်
50年ぐらいだ。ドン・サンジュジュ、アグリ、会社も出てる。今、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、50年、
ကတိကစုံစမ်းနေတယ်အဲ့တော့ပြောခဲ့ကြရခုတော့အဲ့ဒီစုံစမ်းမှုတွေအပေါ်ခြေခံပြီးတော့သူဟာကိုယ်ဟာလောက်ထားပါပဲအခုဖွင့်တာပေါ့အခုဒီအကြောင်းကြားသေးဘူးလေကျေးဇူးခံပါတိုင်ရဲ့အဲ့ဒီအဆက်ချပါသေးတယ်
ဒေါ်ဆန်းစုကြည်နဲ့အတူတရားစွဲဆိုခံရသူ၃ယောက်ကတော့နေပြည်တော်စီပင်တရားရေးဥက္ကဋ္ဌတာဝန်နဲ့နေပြည်တော်မျိုးတော်ဝင်တာဝန်တွေကိုယူခဲ့သူဒေါက်တာမျိုးအောင်နေပြည်တော်ဒုတိယမျိုးတော်ဝင်တာဝန်ယူခဲ့သူဦးရဲမင်းဦးနဲ့နေပြည်တော်စီပင်တရားရေးကော်မတီမှပါခဲ့သူဦးမင်းသူတို့ဖြစ်ပါတယ်။ဒေါ်ဆန်းစုကြည်နဲ့ပတ်သက်တဲ့ဆောင်ရွက်ချက်တွေမှာအာဂရိလိုက်စားမှုတွေရှိတဲ့ဆိုတဲ့တင်ကြားမှုတွေကြောင့်အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကအဖွဲ့အဖွဲ့စုံစမ်းခဲ့တယ်လို့ဒီကနေ့ထုတ်ဝေတဲ့သတင်းစာတွေမှာဖော်ပြပါတယ်။စစ်တွေ့ရှိချက်အရဒေါ်ဆန်းစုကြည်ဟာနိုင်ငံတော်အတိုင်းအမြင်ရာထူးယူထားတဲ့အချိန်ရန်ကုန်တိုင်းအစိုးရဆောင်ရွက်ချက်တွေကိုထောက်ခံကာကွယ်ဖို့ဝန်ကြီးချုပ်အဖြိုမင်းသိမ်းပေးတဲ့တစိုးလက်ဆောင်အမေရိကန်ဒေါ်လာ6သိန်းနဲ့ရွှေ9ပိတ်တာကို3ချိန်ခွဲလက်ခံရယူခဲ့တာတွေ့ရှိရတယ်လို့ဆိုပါတယ်။ဒါ့အပြင်ဒေါ်ခင်ကြည်ဖောင်ဒေးရှင်းရုံချုပ်ဖွင့်ဖို့တက္ကသိုလ်ရိတ်တာလန်းကမြေတအေကကျော်နဲ့အဆောက်အဦကိုဒေါ်ဆန်းစုကြည်ကရာထူးတာဝန်ကိုအလွဲသုံးစားလုပ်ပြီးထိုက်သိမ်းတဲ့တံပိုးမပေးဘဲရော့နေတက်တာတဲ့နှုံးနဲ့ငှားရမ်းခဲ့တာကြောင့်နိုင်ငံတော်ကငွေကျပ်တန်း 9,200 ကျော်နှစ်နာဆုံးရှုံးခဲ့တယ်လို့သတင်းစာထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်နေပြည်တော်မှာလည်းဒေါ်ကင်ကြီးဖောင်ဒေးရှင်းရဲ့လာရောက်တော်စီမံကိန်းအတွက်မြေကွက်နှစ်ကွက်ကိုနေပြည်တော်စီမံမှာရှောက်ထားတာမှာရာထူးချိန်ဝါကိုတုံးပြီးထိုက်သိမ်းတံပိုးထက်အများကြီးရော့နေပြီးပေးချေခဲ့တာကြောင့်နိုင်ငံတော်ကငွေကျပ်16ဘီလီယံကျော်နှစ်နာဆုံးရှုံးတယ်လို့အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကတွေးရှိတဲ့အကြောင်းပြောပါတယ်။တကတော့ကင်ကြီးဖောင်ဒေးရှင်းအတွက်အများပြည်သူလူထမ်းငွေတွေကချက်1ဘီလီယံကျော်ကိုမလျော်ဩစာသုံးပြီးဒေါ်ဆန်းစုကြည်နေထိုင်ဖို့အဆောက်အဦနေကိန်ကိုတိစောက်ခဲ့တာကလည်းအာဂရိလိုက်စားမှုကျူးလွန်ကြောင်းစစ်ဆေးတွေ့ရှိတယ်လို့ပြောပါရယ်နေပြည်တော်မျိုးတော်ဝင်ဒေါက်တာမျိုးအောင်နဲ့ဒုမျိုးတော်ဝင်ဦးရဲမင်းဦးနောက်စီဗင်ကော်မတီဝင်ဦးမင်းသူတို့ဟာလည်းလာရောက်တော်မြေကွက်တွေကိုမြေနေရာချပေးတာနဲ့မြေပြန်ထုတ်တဲ့နေရာမှာလုံထုံလုံကြီးကိုဖောက်ဖျက်ကျူးလွန်ပြီးခွင့်ပြုပေးခဲ့တာကြောင့်ဆိုပြီးအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှာ50ကမြင်းဆောင်63နဲ့အမှုဖွင့်ထားတယ်လို့ဖော်ပြထားပါတယ်။ဒေါ်ဆန်းစုကြည်အပေါ်ဆွဲချက်တွေနဲ့ပတ်သက်လို့အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ပြန်ကြားရေးတာဝန်ခံဦးကျော်စိုးကအခုလိုပြောပါတယ်
။ကျွန်တော်တို့ကိုတရေစာထဲမှာပါတဲ့ဟာလေးကျွန်တော်တို့ကိုအတူတူရင်းခါလေးထုတ်ပြန်ထားတယ်လေ။အဲဒီအကြောင်းပါပဲ။ကျွန်တော်တရေထုတ်ပြန်ရတဲ့မှာပါတဲ့အတိုင်းပါပဲ။ကျွန်တော်တို့တရေစာရှင်းရှင်းပေါ်လေးကျွန်တော်တို့တစ်ရက်လေးရှိတယ်ခင်ဗျာ။အဲဒီမှာကျွန်တော်အဲဒီမှာတော့ကျွန်တော်တို့ဒီအနေနဲ့ပတ်သက်ဆုံးမှာဒီလိုဒီပြောမယ့်ဟာလေးရှိပါတယ်ခင်ဗျာအဲဒီမှာတော့အဲဒီမှာတော့ဘဝပြင်အောင်ပြောပြီးတော့ပို့ကောင်းတာပေါ့နော်ဟုတ်ကဲ့ပါပြန်ကြားရေးဝန်ယူဌာနလေးကျွန်တော်တို့ပြန်လာရှင်းလင်းရေးလို့ရှိတယ်ပေါ့နော်ဟုတ်ကဲ့ပ
ါဒေါ်ဆန်းစုကြည်ရဲ့ရှင်းနေအဖွဲ့ခေါင်းဆောင်ရှင်းနေကြီးဥက္ကမောင်စောကတော့ဒီဆွဆွဲမှုဟာအချိန်မြင့်မရှိတဲ့ဆွဆွဲချက်တွေဖြစ်တယ်လို့ပဲခြားပါတယ
်တကယ်တော့ဗျာနိုင်ငံတကာဥပဒေအရနော်ဆိုလို့ရှိရင်တော့ဆွဲပြီးကြိုင်ပြီးဆိုတဲ့ကလေးကရှင်းနေဖို့ရှိတာပေါ့ကျွန်တော်လည်းကပါလို့ရှိပြ။ရုံးရောက်တော့မှလည်းရှင်းပြပါဝင်နေရပြီပါ။ရပါလေ။တော့တစ်ရှင်းကဥပဒေအရရှိဒီကနေ့တစ်ရှင်းစီစစ်ချက်တွေလို့အောင်လို့ရပါကျုံ့ကျင်းနေအရင်မှုတွေပြပေါ့ဗျာ။အဲ့ကြမှာမိချင်လို့လာကြရပါ။တော့ဆက်ကြည့်ဒီဥပဒေကိုလည်းပါဆောင်ရည်ဒီရှင်းရ 见到这个呀，哎，就是这里啊，七点修，就这里修，见到贵姑的，那个一康庄的买药，那个康庄的买药，高山出去的，不过一呀，过节的呀，高中的嘛，爸爸的，高山出去，而且他穷一点，是高水平人的。都不会很多老板的一些这些是很有利的高三的球是出来的不去吧是说没什么意义啊就让我休息两期我的上标准了。
庄山书记过随手查的阿克里来沙漠代表也无比帮忙阿三阿苏拉嘎能够人家都来去撇度这么好能够人家都要去给度的要哈阿克里来沙漠就论照并不停下来路送票人哎一度过超难三阿年这么不热超难超难的路为了来超难的路破表查完ဒေါက်တာမျိုးအောင်ဦးရဲမင်းဦးနဲ့ဦးမင်းသူတို့အပေါ်ဆွဲထားတဲ့အာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှ55မြင်းဆောင်63ဆိုတာကတော့နိုင်ငံရေးယာတူလက်ရှိဖြစ်သူဒါမှမဟုတ်နိုင်ငံရေးယာတူရှိခဲ့သူတယောက်ယောက်အာဂရီလိုက်စားနိုင်အောင်အားပေးကူညီသူတွေကိုပြစ်ဒဏ်အနေနဲ့စီရင်တဲ့ပုံမှဖြစ်ပြီးအဲ့ဒီပုံမှဟာလည်းပုံမှ55လို့ပဲအလားတူပြစ်ဒဏ်ကျခံရမှာဖြစ်ပါတယ်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာပိုးကုံသွင်းကုန်ဥပဒေပုံမှ8ဆက်သွယ်ရေးဥပဒေပုံမှ69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခါခွေနိုင်ငံတော်ကြီးညိုပြက်အောင်လှုံ့ဆော်မှုဥပဒေပုံမှ124ကစီတို့အပြင်တဘောဝပေးရန်ရဲ့ထိန်းသိမ်းကာကွယ်ရေးအဥပဒေပုံမှ25နဲ့အမှုနှစ်မှုစုစုပေါင်းနေပြီးတော့မှအမှုချမှုနဲ့တရားရင်ဆိုင်နေရပါတယ်ရန်ကုန်မှာတော့နိုင်ငံတော်လှုပ်ဝက်ချက်ပေါက်ကြားမှုဥပဒေပုံမှ31ခန့်နဲ့တရားစွဲခံထားရပါတယ်ရှင်